Ukraine ကိုနောက်နိုင်ငံတွေက F-16 တိုက်လေယာဉ်တွေပေးပို့တာဟာပြည်ပခါကိုပိုရှေ့ချစေလိမ့်မယ်လို့ရုရှားသမ္မတဗလာဒီမီယာပူတင်ကဒီနေ့ပဲပြောလိုက်ပါတယ်။ Ukraine စစ်ပွဲပေါ်တက်ရောက်မှုမရှိနိုင်ဘူးလို့လည်းရုရှားကကျင်းပတဲ့နှစ်ပတ်လည်အရှေ့ပြားစီးပွားရေးဖိုရမ်မှာပြောလိုက်တာပါ။ရုရှားစစ်တပ်အတွက်နေစဉ်စေတနာဝန်ထမ်း1000ကနေ1500ကျားမှရှိနေပြီးလွန်ခဲ့တဲ့6လအတွင်းစီးရင်သွင်းသူ 2,800 ရှိရလို့လည်းပြောပါရယ်။ဇွန်လတည်းကစတင်ခဲ့တဲ့ Ukraine ရဲ့တံပြန်ထိုးစစ်ကလည်းမအောင်မြင်ဘူးလို့ပြောပါရယ်။ Ukraine တပ်ဖွဲ့တွေကတော့ Russia ခံစစ်နဲ့မိုင်းကွင်းတွေကိုဖျက်ချော်ပြီး Ukraine အရှေ့ပိုင်းနဲ့တောင်ပိုင်းရှိရွာအချို့ကိုပြန်လည်သိမ်းပိုက်နိုင်ခဲ့တယ်လို့ပြောထားပါရယ်။ပြီးခဲ့တဲ့အပတ်ကလည်း American နိုင်ငံသားရဲ့ဝန်ကြီး Anthony Blinken ကသူဦးဆောင်တဲ့ဖွဲ့ရ Ukraine ခေါင်းဆောင်တွေနဲ့တွေ့ဆုံခဲ့ပြီး Ukraine နိုင်ငံအတွက်စစ်ရေးအကူအညီပေးရေးအစီအစဉ်ကိုလည်းကြေညာခဲ့ပါတယ်။ Ukraine တံမြန်ထိုးစစ်ရဲ့တိုးတက်မှုဟာအလွန်အားရစရာဖြစ်တယ်လို့လည်းဝန်ကြီး Blinken ကပြောပါတယ်။ Ukraine တပ်ဖွဲ့တွေရဲ့တိုးတက်မှုကို American ပြည်ထောင်စုကဆက်လက်စောင့်ကြည့်နေပြီး Ukraine မှာ Russia ရဲ့မဟာဗျူဟာမြောက်ရည်မှန်းချက်တွေမအောင်မြင်ခဲ့ကြောင်း American နိုင်ငံသားရေးဌာနပြောရေးဆိုခွင့်ရှိသူ Matthew Miller's ကလည်းမနေ့ကသတင်းစာရှင်းလင်းပွဲမှာပြောခဲ့ပါတယ်။ Ukraine ဟာ Russia ကိုသိမ်းပိုက်ထားတဲ့နယ်မြေရဲ့50%ခန့်ကိုပြန်လည်သိမ်းပိုက်နိုင်ခဲ့တယ်လို့ပြောပါရရှင်